ထိုင်းမြန်မာနယ်စပ်ပြည်နယ်၄ခုမှာမတ်လ18ရက်နေ့ကနေပြီးတော့ဒီမတ်လ22ရက်နေ့အထိ9ရက်အတွင်းမှာလူကုန်ကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသား300လောက်ဟာအစုလိုက်အဝေးလိုက်ဒီဖမ်းဆီးခံခဲ့ရပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမှာလူကုန်ကူးမှုနဲ့ကိုဗစ်ကပ်ရောဂါကူးစက်မှုတွေများလာတဲ့အတွက်ထိုင်းပြည်ရဲ့ဝန်ကြီးဌာနကပြည်နယ်အုပ်ချုပ်ရေးမှုတွေကိုလုံခြုံရေးအရပုံမစောင့်ကြည့်စစ်ဆေးပေးဖို့အတွက်ဖေဖော်ဝါရီလ20ရက်နေ့တုန်းကညွှန်ကြားချက်ထုတ်လိုက်ပြီးတဲ့နောက်အထောက်ထားမဲ့ဝင်လာတဲ့မြန်မာနိုင်ငံသားတွေအစုအဝေးနဲ့ဖမ်းဆီးခံရပါတယ်။ထိုင်းမြန်မာနယ်စပ်ပြည်နယ်၄ခုဖြစ်တဲ့ကန်ချနာပူရီ၊ပရာကျုခီရီခန်၊ချင်းမိုင်ချင်းရိုင်ပြည်နယ်တွေမှာ9ရက်အတွင်းမြန်မာနိုင်ငံသား300ဝန်းကျင်အဖမ်းဆီးခံရကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်။ချင်းမိုင်ချင်းရိုင်တမ84ယောက်ကမိတာတခုရှိတယ်ဗျ။မလ1920မှာကြတော့19ရက်နဲ့20ရက်နှစ်ရက်မှာကြတော့ပရာကျုခီကန်ပြည်နယ်နဲ့ကန်ချနာပူရီပြည်နယ်မှာစုစုပေါင်း185ယောက်ဖမ်းမိတယ်။အဲ့မှာကျွန်တော်လမ်းပြ3မော်တော်ယာဉ်3စီးနဲ့တူဖမ်းမိတယ်။လမ်းပြသုံးကတော့ထိုင်းနိုင်ငံသားလို့ဒီပေါ့ဗျာ21 22 2ရက်မှာကန်ချနာပူရီပြည်နယ်နှစ်နေရာမှာကျွန်တော်တို့စုစုပေါင်း63ယောက်ဖမ်းမိတယ်။အဲ့မှာလမ်းပြကူညီတဲ့ထိုင်းနိုင်ငံသား6ဦးလည်းဖမ်းမိ။တစ်ဆက်တည်းမှာလည်းမလာ22ရက်နေ့မှာရှင်းလိုက်ပြီနဲ့မဲ့ဆိုင်မှာတရားမဝင်မြန်မာ23ယောက်ဖမ်းမိ။အားလုံးပေါင်းလိုက်ရင်တော့ဗျာရှင်းမိုက်ကြီးနဲ့ရှင်းလိုက်ကြီးနဲ့အားလုံးဒီမလာ18ရက်နေ့မလာ22ရက်နေ့ဒီ281ယောက်လမ်းပြကူညီတဲ့လူပွဲစား9ယောက်စားသုံးစီဖမ်းမိတယ
်မလဇန်ကနေမလ22ရက်နေ့အတွင်းမြန်မာနိုင်ငံသား1300ကျော်နဲ့လူမောင်ကိုပွဲစား30လောက်ဖမ်းမိတယ်လို့လည်းဦးမိုးကျိုးကပြောပါတယ
်အခု2022မလအတွင်းမှာတရားမဝင်မြန်မာ1314ယောက်နဲ့လူမောင်ကို29ယောက်ဖမ်းမိပါတယ်ဗျ
အခုဆိုရင်2022ခုနှစ်နှစ်စကစပြီးဇန်နဝါရီလနဲ့ဖေဖော်ဝါရီလနှစ်လထဲမှာတင်မြန်မာနိုင်ငံသား1000ဝန်းကျင်လောက်ဖမ်းဆီးခံရပါတယ်2022ခုနှစ်အတွင်းထိုင်းနိုင်ငံထဲအထောက်ထားမဲ့ဝင်လာတဲ့နိုင်ငံသား6000ကျော်ဖမ်းဆီးခံရပြီးဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်အဖမ်းဆီးတွေများနေပေမဲ့လူကုန်ကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ရှိနေစေမှုကိုဗစ်ကပ်ရောဂါကိုထိန်းချုပ်ဖို့နဲ့ထိုင်းနိုင်ငံတွင်လူကုန်ကူးမှုတွေကိုထိတိယောက်ယောက်အေးအေးယူဆောင်ရွက်နိုင်ဖို့ပြည်နယ်အသီးသီးကအုပ်ချုပ်ရေးမှုတွေကိုလည်းထိုင်းပြည်ရဲ့ဝန်ကြီးဌာနကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ရှင်